အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မကြာသေးခင်ကဖင်လန်နိုင်ငံဟယ်ဆင်ကီမြို့မှာထိပ်သီးတွေ့ဆုံမှုကအောင်မြင်မှုတစ်ခုဖြစ်ခဲ့ပေမဲ့ရလဒ်တွေကိုတည်တည်အောင်အမေရိကန်သမ္မတရဲ့တိုက်ခိုက်အင်အားစုတွေကကြိုးစားနေတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ထိပ်သီးတွေ့ဆုံမှုကြောင့်နှစ်နိုင်ငံကြားလက်တွေ့အထုံးချမဲ့အစီအမံတွေကိုဥတီစေခဲ့တယ်လို့အပြုသဘောဆောင်လမ်းကြောင်းကိုရှေ့ရှုတဲ့အပြောင်းလဲတွေဖြစ်လာနိုင်မဲ့အခွင့်အလမ်းတွေရရှိခဲ့ကြောင်းလည်းပြောဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်ကနိုင်ငံရေးအင်အားစုတွေကြားတိုးတက်မှုတွေကိုပြပြအောင်လုပ်ဖို့လိုလားသူတွေရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်
Мы видим, что в Соединенных Штатах есть силы, которые с легкостью готовы принести в жертву
Россию. နိုင်ငံခြားမဟာဗျူဟာမြောက်လက်နက်တွေရှော့ချရေးသဘောတူညီချက်တက်တန်းကုံဆုံးမှုတနည်းခွဲလောက်သာလိုတော့တဲ့အတွက်သဘောတူညီချက်အသစ်ရရှိဖို့လိုအပ်နေချိန်မှာအမေရိကန်နဲ့ရုရှားကြားဆွေးနွေးမှုတွေဖြစ်ပွားခဲ့ရင်ကျုံ့နိုင်တဲ့အန်ဒီယာတွေကိုလည်းရုရှားသမ္မတကသတိပေးခဲ့ပါတယ်။အမေရိကန်နဲ့ရုရှားသမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲနဲ့နောက်ဆက်တွဲသတင်းစာရှင်းလင်းပွဲတွင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်စစ်ဖွဲ့မှုတွေသမ္မတထရန့်ကရုရှားကိုအပြစ်တင်မှုပြောကွက်ခဲ့တာကြောင့်အပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့သလိုနောက်ပိုင်းမှာလည်းသမ္မတကသူ့မှတ်ချက်တွေကိုပြင်ဆင်မှုကြိုးပမ်းမှုတွေလည်းရှိခဲ့ပါတယ်